တူရကီနိုင်ငံအစ္စတန်ဘူမြို့ကနက်ကလတ်တစ်ခုကိုနှစ်သိကူနေကတိုက်ခိုက်တာဟာသူတို့အဖွဲ့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်အဖွဲ့ကဒီကနေ့ကြေညာပါတယ်။အဲဒီဖြစ်ရမှာလူ39ယောက်သေဆုံးပြီး80လောက်ဒဏ်ရာရပြီးတော့တိုက်ခိုက်သူလွတ်သွားတာကြောင့်အာဏာပိုင်တွေလိုက်ရှာနေပါတယ်။ဂါလီဖေးစစ်တီတူကဒီတိုက်ခိုက်မှုကိုလှုပ်တာလို့ IS အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။တကယ်မူနဲ့ဆက်ဆက်ပြီးလူရှိရောက်ကိုဖမ်းထားပေမဲ့တကယ်ဝင်ပစ်တဲ့တနက်သမားတော့အဲ့ဒီထဲမှာမပါဘူးလို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။တနင်္ဂနွေနေ့မနေ့ပိုင်းအစောကြီးမှာတနက်သမားတူကဘရိုင်နာနိုက်ကလပ်အပြင်ဘက်မှာရဲတပ်ဖွဲ့ဝင်တူနဲ့အရသာတူကိုပစ်တပ်ပြီးတဲ့နောက်ကလပ်ထဲဝင်ပစ်တာပါ။အခင်းပစ်ချိန်ကကလပ်ထဲမှာလူ600လောက်ရှိနေပြီးတချို့ကတော့ဘော့စဖိုရက်ရေလက်ကြားထဲခုံချထွက်ပြေးကြပါတယ်။တနက်သမားဟာကလပ်ထဲကနေထွက်ပြေးသူတွေကြားထဲရောပြီးတော့လွတ်သွားတာလို့အနာဝင်တွေကပြောပါတယ်။ဒါဟာစိုးသွမ်းရက်စက်တဲ့တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့တနင်္ဂနွေနေ့ထုတ်ပြန်ချက်ထဲမှာသမ္မတရီဂျစ်တိုင်ယက်အာဒူဝန်ကပြောပါတယ်။တူရကီတနိုင်ငံလုံးအတူတကွရက်တည်သွားမှာဖြစ်ပြီးအကြမ်းဖက်ဝါဒီတွေရဲ့ကောက်ကျစ်တဲ့လက်ကွက်ထဲအကြခံမှာမဟုတ်ဘူးလို့သမ္မတကဆိုပါတယ်။ကမ္ဘာတဝန်းခေါင်းဆောင်တွေကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြပါတယ်။